ရွှေတွေးကန်ဒေတာမဲကောင်မြင့်မှာစက်တင်ဘာလ2ရက်နေ့တနင်္လာနေ့နေ့လယ်3နာရီခွဲဝင်းကျင်လောက်ကမြမလောက်သား40ကျော်တင်ဆောင်လာတဲ့ဆက်လီ20တိမ်မောက်ခဲ့တယ်လို့တွေးရှိသူတွေကဗျူအီကိုပြောပြပါတယ်။အဲ့ဒီတိမ်မောက်ခဲ့တဲ့အထဲမှာတော့ဆယ်ဦးဝင်းကျင်ကိုပဲကယ်ဆယ်နိုင်ခဲ့ပြီးတော့ကျန်တဲ့အယောက်30ကျော်ကတော့ပျောက်ဆုံးနေသေးပဲလို့ပြောပါတယ်။လေယာဆက်ရပြီးမောက်တယ်လို့ပြောနှ ရောက်လာကျန်တဲ့လူတော်တော်များများပျောက်နေတဲ့လူတွေတည်တဲ့လူတွေပဲ
သူတို့တွေ့ရှိတဲ့လူထားတော့မြို့ပြင်တောင်ရှိဆေးရုံမှာလို့ပြောရကြတောင်ရှိဆေးရုံမှာပဲထားလို့ပြော
ဒါကတော့လာအိုမှာရောက်ရှိနေတဲ့မြန်မာလူသားတူ VOA ကိုပြောပြပေးခဲ့တာပါအခုပျောက်ဆုံးနေတဲ့အထက်မှာသူ့တငယ်ချင်းလည်းပါဝင်ပါတယ်အခုချိန်ကြီးအချိန်နေဘာကိုမှအတိအကျမသိရသေးဘူးလို့ဆက်ပြောပြပါတယ
်အခုချိန်ကြီးကတော့အတိအကျတော့မသိသေးဘူးကျွန်တော်တို့တငယ်ချင်းတွေတော့ပျောက်တာလည်းဒီသလားချိန်သလားမသိဘူးဖေးုံနဲ့တော့မချိနိုင်တော့ဘူးတကယ်ချိန်ကိုဆောက်ရှိရမယ့်ပုံစံဖြစ်တယ်အတိအကျတော့သတင်းမထွက်လာသေးဘူးဝါနေတရပဲသူလည်းဝါလူမျိုးပဲအကုန်လုံးပြန်လာဝါအကြီးပဲလီဘိုပါတာလည်းဝါအများဆုံးပဲ
ဆက်လက်စီလာသူအများစုကတော့ဝါလူမျိုးတွေဖြစ်တယ်လို့နောက်ထပ်မြန်မာလူသားတူကလည်းပြောပြပါဗျာ
။ဟုတ်တယ်ဗျာ။နှစ်စီးမောက်တာဝါလူမျိုးတွေများတယ်ဗျာ။သူအစ်မှုထမ်းရမှာမလို့ပြန်ခေါ်တဲ့လူတွေပြန်ပို့တာဗျာ
။ဆက်လက်တိတ်မောက်ပြီးတော့ပျောက်ဆုံးသွားတဲ့သူတွေကိုလာအိုဘက်ကတာဝန်ရှိတဲ့သူတွေဆက်ပြီးတော့ရှာဖွေနေတယ်လို့သိရပါဗျာ။ဆက်လက်မောက်တဲ့အချိန်မှာတော့မျက်မြင်တွေ့တဲ့သူတွေနဲ့ပျောက်ဆုံးသွားသူတွေရဲ့နှီးဆက်သူတွေကနေတစင်ပြောပြချက်အရာပဲသတင်းကဖော်ပြနေပါဗျာ။ကဲဇေနိုင်တဲ့အရေးအတွက်နဲ့ပျောက်ဆုံးသူစီးရင်ကိုတော့ VOA မြန်မာပိုင်းအနေနဲ့ဆက်ပြီးတော့စုံစမ်းနေစေဖြစ်ပါတယ်ရှင်။